အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာစနေနေ့ကလူစုလူဝေးနဲ့ဆန္ဒပြနေခြင်းပုတ်ပေါက်ကွဲမှုကြောင့်အနည်းဆုံးလူ80သေဆုံးပြီးတော့231ယောက်ဒဏ်ရာရရရှိခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS စစ်သွေးကြောအဖွဲ့ကပြောဆိုလိုက်ပါတယ်။ငြင်းချမ်းစွာဆန္ဒပြနေသူတွေကိုအသေးခံဘုံခွဲသမား3ဦးကတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ရဲ့ဝန်ကြီးဌာနအကြေညာချက်မှာပြောဆိုထားပါတယ်။တိုက်ခိုက်သူတယောက်ကဆန္ဒပြသူလူအုပ်ချသူ့ကိုသူဖောက်ခွဲခဲ့ပြီးနောက်တစ်ဦးကတော့သူ့ဖာသာမတော်တဆဘုံပေါက်ကွဲသေဆုံးသွားတယ်လို့တတိယမြောက်တဦးကတော့ဆန္ဒပြလူအုပ်ကြီးကိုစောင့်ချက်ပေးတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကအသေးပြစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်။ IS စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်တဲ့ Internet Website တခုမှာတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ IS စစ်သွေးကြောအဖွဲ့ကိုနှိမ်နင်းနေတဲ့ Syria အစိုးရနဲ့ပူးပေါင်းတာကိုရပ်ဆိုင်းဖို့ Shia Muslim အများစုဖြစ်တဲ့ Afghan ကဟာဇရာမျိုးနွယ်စုကိုတတိပေးဖို့ရည်ရွယ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်။လူခွင့်ရေးအဖွဲ့တွေနဲ့လေလာသုံးသပ်သူတွေကတော့အီရန်ဆိုးရဟာနိုင်ငံတွင်းမှာခိုလုံနေကြတဲ့ခမန်းကျေအာဖဂန်ဒုက္ခသည်သုံးသန်းတွေကအမျိုးသားတွေကိုလျှို့ဝှက်စုဆောင်းတင်နန်းပေးပြီးတော့အစိုးရတပ်ဖွဲ့တွေနဲ့အတူတိုက်ပွဲဝင်ဖို့သူတို့ကိုစီးရီးယားနိုင်ငံစီဆစ်လွတ်နေတယ်လို့ဆွဆွဲထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းရက်ဆက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတစ်ခုဖြစ်ရှုံချခဲ့ပြီးတော့ငင်းချမ်းစွာဆန္ဒပြပွဲကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဟာပို့ပြီးတော့ဆက်ဆုပ်ယွန်းရှာစရာကောင်းတယ်လို့လည်းအင်ဗျူရရဲ့ကြေညာချက်မှာပြောဆိုထားပါတယ်။